ဇန်နဝါရီလတုန်းကကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့သရုတ်ထအကြိမ်မြောက်နမ်ဆန်မဲခေါင်ဒေသဖွံ့ဖြိုးတိုးတက်ရေးလူငယ်များရဲ့2019 YICMG ဆန်သစ်တီထွင်မှုပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်3ဦးပါဖွဲ့နေနဲ့ဇီဝဆွမ်းရင်ရောပြီးတုံးလို့ရတဲ့အထောက်ခံဆက်တီထွင်မှုကပထမရခဲ့ပါတယ်ဒီပြိုင်ပွဲနဲ့ပတ်သက်ပြီးပြိုင်ပွဲအကဲဖြတ်တူဖြစ်တဲ့ရန်ကုန်တက္ကသိုလ်ကပါမောက္ခဒေါက်တာစိမ့်လက်အေးကပြောပြပေးပါပါ
ဒီအဲ့ဒီ competition ကသူကနှစ်တိုင်းနှစ်တိုင်းအဲတစ်နှစ်ကိုနှစ်ကြိမ်ပေါ့ဒီ January မှာတစ်ကြိမ် July မှာတစ်ကြိမ်ကျင်းပပါတယ်အရန်ကုန်တက္ကသိုလ်အနေနဲ့အဲကျန်ပြုံးဝင်ဖို့အတွက်ကိုတောင်းသားတွေကိုကျွန်တော်တို့က invite လုပ်လိုက်ပါတယ်ဒီ project team တွေပေါ့နော်အဲ့ဒီကမှာကျွန်တော်တို့ကိုပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင် project team အလုံးပေါင်းအဲ73 team ပေါ့နော်လာပြီးတော့ကျွန်တော်တို့ကျွန်မစီကိုတင်ပါတယ်အဲ့73 team တွေကနေပြီးတော့မှကျွန်တော်တို့ကထပ်ရွေးပြရတာအကောင်းဆုံးကိုလေကြည့်လိုက်တဲ့အခါမှာတနင်္ဂနွေတစ်ချို့နိုင်ငံတွေအတင်းတုံးမှုထွက်တယ်တချို့နိုင်ငံတွေအတင်း၄ခုပေါ့ကျွန်တော်တို့မြန်မာနိုင်ငံအတွက်ကတော့ပြီးခဲ့တဲ့ January မှာမြန်မာပြည်အနေနဲ့အတင်း၄ခုရေးချန်ကြည့်ပါတယ် Free selection လုပ်လိုက်တာပေါ့
မြန်မာထိုင်းကမ္ဘောဒီးယား Vietnam Laos နဲ့တရုတ်တို့ပါဝင်တဲ့မဲခေါင်မြေကျောင်းဒေသ6နိုင်ငံကလူငယ်ရင်းရဲ့ပြိုင်ပွဲကိုကမ္ဘောဒီးယားနိုင်ငံ Phnom Penh တောင်ဝင်တက္ကသိုလ်မှာ January လ22ရက်ကနေ26ရက်ထိကျင်းပခဲ့တာပါတရုတ် Laos နဲ့ကမ္ဘောဒီးယားနိုင်ငံတွေက3သင်းစီမြန်မာနဲ့ဗီယက်နမ်က4သင်းစီနဲ့ထိုင်းနိုင်ငံက2သင်းပါဝင်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။အခုပြိုင်ပွဲဟာတဘာဝဝင်းကျင်မညင်နွမ်းစေတဲ့တီထွင်မှုခေါင်းစဉ်အောင်မှရှင်ပြိုင်ရတာဖြစ်ပါတယ်။ဒီပြိုင်ပွဲမှာရန်ကုန်တက္ကသိုလ်ယူပဗေဒပထမနှစ်ဂုံလူရန်ကမောင်အုပ်စိုးကျော်မတ်မေမြန်နိုးဦးနဲ့မောင်ဇွဲထက်တို့ကအကောင်းဆုံးဆုကိုရခဲ့တာဖြစ်ပါတယ်။
ထောက်မနေရတဲ့ဒီ session ခုကျင်ကြပြန်ရတဲ့အချိန်မှာမြန်မာနိုင်ငံဒီချိန်မှာကျွန်တော်တို့ရဲ့ဒီ physics ကလေးတွေကချင်း physics first year honors ကလေးတွေတို့ရဲ့ဒီမှာနေပြောမှာဒီ the most innovative team award ဆိုပြီးတော့ရပါတယ်အဲ့အဲ့မှာတို့ပြန်ခဲ့တဲ့အကြောင်းအရာလေးကဘာလဲဆိုလို့ရှိရင် hybrid solar dryer ဆိုပြီးတော့အဲ့ဒါလေးတို့ကဆောက်ထားပါတယ်ကလေးတွေကလေ solar energy ကိုပုံပြီးတော့မှ solar data မှာကြီးကြီးပေါ့နော်တို့ reusable တွေပါတယ်ကို၆ခန်းနဲ့ set ကလေးဒါပေမဲ့တို့ကမိုးရေရောက်လာတဲ့ခါကျလို့ရှိရင်ဒီ solar ကမရတော့ဘူးမရတော့တဲ့ခါကျလို့ရှိရင်လည်း solar ကိုမတုံးမနဲ့အဲ့ဒီ set ကလေးမှာပဲတို့က biomass ကိုပုံပြီးတော့ပေါ့နော်ဒီ agriculture waste တွေပါတယ်ပေါ့ biomass ကိုပုံပြီးတော့မှ fertilization လုပ်လို့ရတယ်ဆိုပြီးမှ hybrid solar dryer ဆိုပြီးတော့အဲ့ဒါလေးတို့ကဆောက်ခဲ့တာပေါ့နော်ဟိုဆောက်ဖို့ကြ project တွေရေးထားတာပေါ့နော်ဟောအဲ့ဒါလေးကနေပြီးတော့ရှိရတာပါရှင်နှစ်ခုပေါ့မိုးရသည်ဆိုရင်ဒီ solar ကိုတုံးမယ်ပေါ့နော်မိုးရသည်မိုးနေအောင်နေရတဲ့အချိန်ဆိုလို့ရှိရင်ဒီ biomass ကိုတုံးမယ်ပေါ့အဲ့လိုလေးသူဆောက်ထားတဲ့ဟာလေးပေါ့နော်
ဒီလန်ချန်မဲခေါင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ဘလူငယ်တွေကိုဒီဆန်းသစ်ပြည်ခမျိုးပြိုင်ပွဲတွေဘလို့ဆက်လုပ်လဲဆိုတာအဲ့ဒါလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့အဲ့ဒါကကသူကလေလုံငယ်ကျွန်တော်တို့ကဆိုလို့ရှိရင်လေးစဉ်ပေါ့နော်အဲလေးနှစ်ရှိပါပြီရှင်အဲ့လုံငယ်ကလေပြောမှအဲလန်ဆမ်းမဲခေါင်ထောက်နိုင်ရန်ကိုချန်ဟိုင်းမှာရှိတဲ့ဖူဒန်ယူနီဗာစီတီကနေပြောမှစတဲ့အစီအစဉ်မှာအဲဖူဒန်ယူနီဗာစီတီကဥဆောင်ပြီးတော့မှထောက်နိုင်ရန်မှာရှိတဲ့တက်လက်စတက်ကူကျောင်းသားကျောင်းသားတွေကို start up project လေးတွေပေါ့တကယ်လုပ်ရတာမဟုတ်ဘူးရှင်သူကလေ start up project တော့ဘယ်လိုစလုပ်ဝင်ရမလဲဆိုပြီးတော့လေအဲအဲ့လိုမျိုးပါသူတော့ပြိုင်တဲ့အခါမှာဟိုသူကသူရော experiment တွေလုပ်ထားတာပေါ့နော်ဒါပေမဲ့ဟိုအတိအကျလုပ်ပြီးတာမဟုတ်ဘူးရှင်အဲ့တော့အခုလေးနှစ်ပြည့်သွားပြီလေးနှစ်ပြည့်သွားတဲ့အခါမှာအခုဒီနှစ်ကနေစပြီးတော့မှအခုမှစမှာပေါ့နော်ဒီဟိုကအဲ့ project ကိုတကယ်အကောင့်ထဲပေါ်ဖို့အတွက်ကိုဝန်တသိန်းကိုသူကဒီပြည့်အဖွဲ့တွေကိုထောက်ပံ့ပေးနေပေါ့ထောက်ပံ့ပေးတဲ့အခါကျရင်ကိုစုရထားတယ်ဒီ project ကိုပြန်ပြီးအကောင့်ထဲပေါ်ဖို့ပေါ့နော်အဲ့လိုမျိုးလေးထောက်ပံ့မှုအစီအစဉ်လည်းရှိပါရဲ့
ဒီနှစ်ကမှစပြီးတော့ဒီရွှေငွေတသိန်းပေးမယ်ဟုတ်ကဲ့ဒ
ီမှာအစီအစဉ်ကဒီနှစ်မှစလား
ဟုတ်ကဲ့ဟုတ်ကဲ
့ဟုတ်
ဒီပွဲလောက်လာတာက၄ချိန်မြောက်ရှိပြီဆိုတော့မြန်မာနိုင်ငံကပြီးခဲ့တဲ့3ချိန်လုံးကရော
ဟာရတယ်ရှင်ပြီးခဲ့တဲ့တုန်းကလည်းရတာရှိရဲ့ရှင်မြန်မာပြည်ကလည်းရတာ၄နှစ်မှာ၄ချိန်ရှိပြီပါရဲ့ရှင်အဦးဆုံးနှစ်တုန်းကတော့သူကဒီလိုပဲရတဲ့အတင်းကိုသူပေးလိုက်တာပေါ့နော်နောက်ပိုင်းနှစ်တွေမှာကြတော့သူကအလုံးပေါင်း၄စုပေးတာဆိုတော့အဲ့၄စုကိုဟိုတနင်္ဂနွေတသိန်းစီအဲ့လိုမျိုးဟိုပေးလိုက်တာကြတော့မြန်မာပြည်ကလည်းရတာ၄နှစ်မှာ၄ချိန်ရှိပြီပါရဲ့ရှင်
အဲ့ဒီနေ့မှာသူ့ရခဲ့တဲ့အသင်းအနေနဲ့သူတို့တင်ခဲ့တဲ့ဥစ္စာကကနဦး project ဆိုတော့ဘလို့ပုံစံမျိုးတင်ရတာလဲလက်တွေရောဒီ set တွေကိုလှုပ်ပြရတာလားအနေထားလေးနည်းနည်းပြပြပေးပါ
သူတို့ကကြတော့ရှင်အဲ့ဒါကတင်ရမယ့် project format လေးကိုကြတော့ဒီ Fudan University ကနေကြောမှာဒီ6နိုင်ငံစလုံးကိုဟိုသူတို့ဖြန့်ဝေလိုက်တယ်ပေါ့နော်အဲ့ဒီမှာ format ပါ template ပါတာပေါ့နော်အဲ့ template ထဲမှာသူတို့ဖြည့်ရတယ်ဒါပေမဲ့ဒီ project ကကြတော့တကယ်အစအဆုံးလုပ်ထားတာမျိုးကြီးတကယ်အကောင့်ထဲပေါ်တာမျိုးကြီးမဟုတ်ဘူးအဲ့မှာဖြစ်နိုင်ရည်ရှိမဲ့ဥစ္စာလေးကို တို့ကနေပြီးတော့မှဒီစိတ်ကူးနဲ့ပဲစပြီးတော့မှ project ကိုရှင်းလိုက်ရတာပေါ့နော်အကုန်လုံးပေါ့နော် financial or feasibility study တွေပါပြီးပါတာပေါ့နော်ဒီရက်ကဒီ set ကလေးကိုတို့လုပ်လိုက်ပြီဆိုလို့ရှိရင်အဲ10 over period ကဘယ်လောက်မှကြာလို့ရှိရင်ဒါကျေသွားမယ်အဲဒူတွေကိုဘယ်လိုအကျိုးပြုမယ်ဆိုတဲ့ဟာမျိုးအကုန်လုံးပေါ့နော် financial analysis ကော second technical aspect ကအကုန်လုံးကိုတို့က analysis လုပ်ပြီးတော့ဖြစ်နိုင်ရည်ရှိတဲ့ဥစ္စာကိုပေါ့နော် experiment လေးလည်းကိုယ်ဌာနမှာကိုအတူကိုယ့်ဟာကိုအသေးလေးတွေလုပ်တာပေါ့နော်ဒါပေမဲ့တကယ် project ကြီးတစ်ခုလုံးကလုပ်ပြီးသားမဟုတ်ဘူးရှင်လုပ်ဖို့အတွက်တို့ရဲ့အစီအစဉ်ပေါ့ဒါပေမဲ့လုံးဝသူကဒီ realistic ဖြစ်မဲ့ project ပေါ့နော်အဲ့ဒါလေးကိုစိတ်ကူးနဲ့ပဲရေးပြီးတော့တင်ရတာရှင
်ပြိုင်ပွဲဝင်တဲ့နေရာမှာဘယ်လိုအစစ်ဆေးခံကြရပါသလဲ
ပို့ကြတဲ့အခါကျတော့ရေရောက်စီမှာသူတို့ project ကို presentation လုပ်တယ်လုပ်တဲ့အခါမှာကျမတို့ expert committee ပေါ့နော်တနိုင်ငံ2ယောက်နဲ့12ယောက်ကနေကြောမှာအဲ့ဒါကိုအကဲဖြတ်တယ်အကဲဖြတ်ပြီးတဲ့အခါကျအမှတ်တခါပေးထားတယ်ပေါ့ပေးထားပြီးတဲ့အခါကျတော့ရှင်ဒုတိယနေ့ကျတော့ရှင်ကျမတို့ကမဲခေါင် cafe ဆိုပြီးတော့ကျမတို့12ယောက်ကစပွဲစနေလုံးမှာထိုင်နေတယ်အဲ့ဒီ project team တွေကသူတို့ team တစ်ခုကြီးအဲ့7ယောက်စလုံးကိုလိုက်တွေ့တယ်သူတို့မနေ့က presentation လုပ်ထားတဲ့အထဲမှာတချို့ခါကြီးကတော့နည်းနည်းလိုအပ်လေးတွေရှိရယ်ပိုကောင်းအောင်ဘယ်လိုထည့်လိုက်ရင်ကောင်းမယ်ဆိုတာ idea ရှိတော့ကျမတို့7ယောက်စလုံးကိုသူကစပွဲတစ်ခုကြီးမှာလိုက်ထိုင်ပြီးတော့သူတို့ရဲ့ဒီ project ကိုဘယ်လို upgrade လုပ်ရင်ကောင်းမလဲဆိုပြီးတော့ကျမတို့နဲ့ဆွေးနွေးရတယ်ရှင်အဲ့ဒါဒုတိယနေ့ပေါ့နော်တတိယနေ့ရောက်တဲ့အခါကျတော့ရှင်ကျမတို့7ယောက်ရဲ့အကြံဉာဏ်တွေကိုပါသူကပေါင်းချက်ပြီးတော့မှသူတို့ရဲ့ project future plan ပေါ့နော်နောက်ထပ်သူတို့ဘယ်လိုဆက်လုပ်မလဲဆိုတဲ့ပုံစံမျိုးနဲ့သူကနောက်ဒုတိယတင် presentation ထပ်လုပ်ရခြင်းအဲ့တော့အဲ့ဒီ presentation နှစ်ခုရဲ့အမှတ်ကိုပေါင်းပြီးတော့မှဒေအဖွဲ့ရတော့ most innovative award လို့ပေးတယ်ပေါ့နော်အဲ့လိုမျိုးလေ
းဒေါက်တာစိမ့်နဲ့အေးပါမဲခေါင်ဒေတာဖွံ့ဖြိုးရေးမှာလူငယ်ရေးစိတ်ဝင်စားနဲ့ပါဝင်လာအောင်ဘာတွေလုပ်နေလဲဆိုတာကိုဆက်ပြီးတင်ပြပေးဦးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ